ဆော်ဒီအာရေဗျနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးမင်းသားဖိုင်ဆယ်ဘန်ဖရွန်ဟာအင်္ဂါနေ့ကဆီးရီးယားနိုင်ငံမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဒါဆယ်စုနှစ်တခုကျော်အတွင်းမှာဆော်ဒီအစိုးရအရာရှိတဦးဆီးရီးယားနိုင်ငံကိုပထမဆုံးချိန်သွားရောက်တဲ့တရားဝင်ခီးစဉ်လည်းဖြစ်ပါတယ်။2012ခုနှစ်ဆီးရီးယားပြည်တွင်းဆက်စတင်ပြီးကတည်းကဆော်ဒီကဆီးရီးယားနဲ့တန်တမာရေးဆက်ဆံရေးဖြတ်တောက်ခဲ့တာပါ။ဆော်ဒီဝန်ကြီးမင်းသားဖိုင်ဆယ်ရဲ့အခုခီးစဉ်အတွင်းဒါမစကတ်ပါနိုင်ငံဆွေးနွေးပွဲတွေပြုလုပ်မှဖြစ်ပြီးအဲရာမတိုင်းမီဆီးရီးယားသမ္မတဘာရှာအာဆတ်နဲ့လည်းတွေ့ဆုံလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အရင်ဘက်ကဆီးရီးယားနိုင်ငံရဲ့ဝန်ကြီးဖိုင်ဆယ်မက်ဒက်ရဲ့ဆော်ဒီခီးစဉ်အပြီးမှာအခုလိုဆော်ဒီမင်းသားဖိုင်ဆယ်ရဲ့ခီးစဉ်ဖြစ်လာတာပါ။နိုင်ငံကောင်စစ်ဝင်ရောက်တွေပြန်လည်ဖွင့်လှစ်ဖို့နဲ့လေကြောင်းခီးစဉ်တွေပြန်လည်စတင်ဖို့ဦးတည်လှုံ့ဆော်နေကြောင်းအရင်ဘက်ကထုတ်ဖော်ပြောဆိုထားခဲ့ပါတယ်။နောက်ပိုင်းမှာပြည်တွင်းစစ်အထိဖြစ်လာခဲ့တဲ့2011ခုနှစ်ဆီးရီးယားလူထုအုံကြွမှုမှာရဲရဲဆက်ဆက်ဖြိုခွင်းခဲ့တဲ့ဆီးရီးယားရဲ့အာဆတ်အစိုးရကိုအာရဗ်နိုင်ငံတွေကအဲ့ဒီကလေးကဆက်ဆံမလုပ်ဘဲဖဲချင်းထားခဲ့တာပါ။အာရဗ်နိုင်ငံများအဖွဲ့ချုပ်ကနေဆီးရီးယားကိုထုတ်ပယ်ခဲ့ပြီးနောက်ပိုင်းမှာတော့အာရဗ်နိုင်ငံတွေနဲ့ဆီးရီးယားကြားဆက်ဆံရေးကအဆုံးစင်ထိပြတ်ပြဲသွားခဲ့ပါတယ်။ဒါပေမဲ့အခုနှစ်ပိုင်းမှာပဲအာဆတ်အစိုးရကဆီးရီးယားရဲ့နေရာအများစုကိုစုစည်းထိန်းချုပ်ထားနိုင်နေလို့အင်းဒီချင်းနိုင်ငံတွေကအာဆအစိုးရပြန်ပေါင်းထုတ်မဲ့ခြေလှမ်းတွေကိုစတင်လာခဲ့တာဖြစ်ပါတယ်။